အမေရိကန်နိုင်ငံအနေနဲ့2013ကုလသမဂ္ဂလက်နက်ကုန်သွယ်ရေးသဘောတူစာချုပ်ကနေနှုတ်ထွက်တယ်လို့သမ္မတဒေါ်နယ်ထရမ့်ကတောက်ချာနေ့ကချင်းပါတဲ့အမေရိကန်အမျိုးသားရိုင်ဖယ်အသင်းရဲ့နှစ်ပတ်လည်အစည်းအဝေးမှာကြေညာလိုက်ပါတယ်။သူ့ရဲ့အဆိုအရအနေနဲ့ကုလသမဂ္ဂလက်နက်ကုန်သွယ်ရေးသဘောတူစာချုပ်ကစာချုပ်ကိုဘယ်တော့မှအတည်ပြုသွားမှာမဟုတ်ကြောင်းအဲ့အတွက်ဝမ်းမြောက်ကြမယ်လို့မျှော်လင့်ကြောင်းသမ္မတထရမ့်ကဒီနှစ်ပတ်လည်အစည်းအဝေးတွင်ပြောကြားခဲ့ပါတယ်။ကုလသမဂ္ဂရဲ့ဒီသဘောတူစာချုပ်ကိုတော့ပြီးခဲ့တဲ့2013ခုနှစ်အမေရိကန်သမ္မတအိုဘားမားအစိုးရလက်ထက်မှာလက်မှတ်ရေးထိုးခဲ့တာပါ။ဒါပေမဲ့အထက်လွှတ်တော်ကတော့ဒါကိုဘယ်တော့မှအတိမပြုခဲ့ပါဘူး။ပြည်ပခါတွေဖြစ်နေတဲ့ပြည်ပနိုင်ငံတွေကိုတရားမဝင်လက်နက်ထင်ပို့တာတွေမလုပ်နိုင်အောင်တားဆီးတဲ့အနေနဲ့ဒီသဘောတူစာချုပ်ကိုလက်မှတ်ရေးထိုးခဲ့ကြတာဖြစ်ပါတယ်။အမေရိကန်နိုင်ငံမှာတနက်ပေါင်းတန်း390ကျော်ရှိပြီးတော့ဒါဟာကမ္ဘာတစ်ဝန်းတနက်ခိုင်ဆောင်တဲ့အရသားတွေပိုင်ဆိုင်တဲ့အရေးအတွက်ရဲ့ထက်ဝက်ကျော်လည်းဖြစ်ပါတယ်။အဲ့ဒီတနပ်ပိုင်းရှင်တွေအများစုဟာလည်းအမေရိကန်အမျိုးသားရိုင်ဖယ်အသင်း NRA အဖွဲ့ဝင်တွေဖြစ်ကြပါတယ် NRA အဖွဲ့ဟာအမေရိကန်နိုင်ငံမှာတနပ်ကန်ဆောင်ခွင့်ရှိဖို့စီးရုံးနေတဲ့ဩဇာကြီးမားဆုံးအဖွဲ့အစည်းဖြစ်ပါတယ်ခင်ဗျာ